လောက်ခွင်ကပလိုက်မှုကိုတိုက်ဖြတ်ဖို့အစည်းအဝေးတစ်ခုစီစဉ်နေ။အင်္ဂလိပ်စကားပြောမဟုတ်တဲ့နိုင်ငံများကလာရောက်ပြီးဩစတြေးလျနိုင်ငံသားခံယူလိုက်သူများလောက်ခွင်ရင်းများမရရှိရခြင်းအကြောင်းရင်းတရက်မှာလူတွေသတိမမူမိကြတဲ့အလောက်ခွင်ကပလိုက်မှုကြောင့်ပဲဖြစ်ပါတယ်။ဗစ်တိုးရီးယားပြည်နယ်မှာစတင်ပြုလုပ်တဲ့အစိုးရကြောထောက်နောက်ခံပေးထားသောကနအူးအစီအစဉ်သစ်မှာလူမှုရေးခွဲခြားဆက်ဆံမှုအလားအလာများကိုရှင်းချနိုင်ရန်အလုပ်လျှောက်တဲ့အချိန်မှာအချို့သောကိုယ်တိုင်ရေးအချက်လက်များကိုဖယ်ရှားဖို့လိုတယ်လို့ညွှန်ကြားထားပါတယ်။သူမဟာအသက်21နှစ်ရှိပြီးသူကမှအနုပညာကိုသင်ယူနေသူတဦးဖြစ်ပါတယ်။သူမဟာသူမရဲ့တငယ်ချင်းတွေနဲ့ဆိုရင်နာမည်တစ်မျိုးသူမမိသားစုနဲ့ဆိုရင်နာမည်တစ်မျိုးအသုံးပြုပါတယ်။သူမက
My full name in Chinese is Tong Jian Sing, and in English, I do have an English first name, so it's Jeanette, and then it's Tong Jin Yen. But I just generally go by Jean.
Jama ye de yon name ha Tong Jian Sing lo kho ba de. Jama ma English name le shi ba de. Jeanette so de English name shi song name phit pi Tong Jian Sing ga do a naw ga lite da po. Da ba me a mya a phin jama ko Jean lo be kho ja ba de lo pyo ba de.ဒီမလေးရှားတရုတ်နိုင်ငံတကာအကြောင်းသူဟာဩစတြေးလျမှာသူ့နာမည်ကိုဂျင်းတုံလို့ပဲအသုံးပြုပါတယ်။ဘာဖြစ်လို့လဲဆိုတော့လူမှုစစ်ဆန်ရေးမှာရောလုပ်ငန်းခွင်မှာပါလွဲကူစွာသုံးစွဲနိုင်လို့ပဲဖြစ်ပါတယ်။တပတ်သူမက
You've all got the same qualifications or similar qualifications and the idea that you're not going to be able to use them just because your name is not an expectedly Anglo-Saxon name that's really concerning.
ကျမတို့အားလုံးဟာတူညီတဲ့ပညာရေးချင်းတွေ၊ဘွဲ့တွေ၊အတွေ့အခေါ်တွေရှိပြီးသားပါ။ဒါပေမဲ့ကျမရဲ့နာမည်ဟာအင်္ဂလိပ်လူမျိုးနာမည်မဟုတ်တာနဲ့ပဲဒီရေးချင်းတွေကိုအသုံးမပြုနိုင်ဘူးဆိုတဲ့ထင်မြင်ချက်ဟာတရားမျှတမှုမရှိပါဘူးလို့ပြောပါတယ်။ Victoria ပြည်နယ်အစိုးရပြည်သူပိုင်းရဲ့ပုဂ္ဂလိကပိုင်းအဖွဲ့အစည်း20ကျော်တို့ဟာသတိမမူမိတဲ့အလုပ်ခွင်ကပတ်လိုက်မှုကိုတိုက်ဖြတ်ဖို့ကြိုးစားကြပါတယ်။သူတို့ဟာ Recruit Smarter လို့ခေါ်တဲ့ကနဦးအစီအစဉ်တစ်ရက်ကိုစတင်ဆောင်ရွက်ခဲ့ပြီးအဲ့ဒီအစီအစဉ်မှာအလုပ်လျှောက်ထားသူတွေရဲ့နာမည်တွေကိုရှောက်လာပေါ်ကနေချန်လက်ထားပါတယ်။ Robin Scott ဟာ Victoria ပြည်နယ်ရဲ့လူမျိုးဘာသာပေါင်းစုံရေးရာဝန်ကြီးဖြစ်ပါတယ်။သူက
Should people have to address their own identity when they're seeking work? And I think the answer to that is no, that we live in a multicultural diverse society and people should be judged on their merit.
လူတွေဟာသူတို့အလုပ်လျှောက်တဲ့အခါမှာမည်သူမည်ဝါဖြစ်ကြောင်းပြောပြဖို့လိုပါသလား?ကျွန်တော်အထင်တော့အဖြေဟာ no ပါ။ကျွန်တော်တို့ဟာလူမျိုးဘာသာပေါင်းစုံခွဲဖြားနေတဲ့လူမှုအတိုင်းဝိုင်းထဲမှာနေနေရတာပါ။လူတွေဟာသူတို့ရဲ့နောက်ခံအကြောင်းကြောင့်မဟုတ်ပေသူတို့ရဲ့ပညာအရေးချင်းများနဲ့သာရွေးချယ်ခံတင်ပါတယ်လို့ပြောပါတယ် West Bank Bank ဟာလေဒီကနအူးအစီအစဉ်မှာပါဝင်ပါတယ် West Bank ရဲ့အမျိုးသမီးရေးရာလူမျိုးရေးရာခွဲပြားမှုဆိုင်ရာဌာနရေးညွှန်ကြားရေးမှူးဖြစ်သူ Isley Van Oslen ကအဖွဲ့အစည်းတွေရဲ့စမ်းသစ်ပြောင်းလဲမှုအတွက်ခွဲပြားမှုဟာအရေးကြီးတယ်လို့အခုလိုပြောပါတယ်
We're de-identifying certain information. So we will remove the name, we'll remove the address, the email contact, the school that the applicant went to, and any interests. And also we'll be removing cultural background as well.
ကျမတို့ဟာအလုပ်လျှောက်သွားရေးတချို့အကြောင်းအရာတွေကိုသိုးဝှက်ထားမှာဖြစ်ပါတယ်။နာမည်တွေ၊နေရာလိပ်စာတွေ၊ email တွေ၊အလုပ်လျှောက်တဲ့သူတက်ခဲ့တဲ့အကြောင်းတွေ၊စိတ်ပါဝင်စားတဲ့ဝါသနာတွေပြီးတော့သူရဲ့နောက်ခံအကြောင်းအရာတွေကိုပါရှောက်လာတဲ့ကနေဖယ်ရှားပြမှာပါအလုတ်ခတ်တဲ့သူတွေဟာအလုတ်လျှောက်တဲ့သူတွေရဲ့တကယ်အရေးချင်းတွေကိုပဲကြည့်ပြီးတော့ခန့်သင့်မခန့်သင့်ဆုံးဖြတ်သွားမှာဖြစ်ပါတယ် Lorraine Anguilla ဟာဇင်ဘာဘွေမှာမွေးဖားခဲ့ပြီးသူမရဲ့အသက်14နှစ်မှာဩစတြေးလျကိုရောက်ရှိလာတာပါသူမဟာပညာရေးအခြေခံအောင်စီးပွားခဲ့ပေမဲ့ခုထက်ဒီအလုပ်မရရှိသေးပါဘူ
း I did finish my degree and I looked for a jobfor the longest time and I wasn't able to find something and it could have been discrimination it could have been you know issue of diversity I don't know
ဂျမဟာဘွဲ့တစ်ခုရရှိခဲ့ပါတယ်ဘွဲ့ရပြီးတော့ချက်ချင်းအလုပ်ရှာခဲ့ပေမဲ့အကြကြီးနေသည့်အချိန်အခုထိလုံးဝရရှိသေးပါဘူးအခုလိုအလုံးမရတဲ့အကြောင်းရင်းဟာလူမျိုးရေးခွဲခြားဆက်ဆံမှုကြောင့်ဖြစ်နိုင်ပါတယ်လူမျိုးရေးခွဲပြားမှုကြောင့်ဖြစ်တဲ့ပြဿနာတစ်ခုလည်းဖြစ်နိုင်ပါတယ် အထူးကြတော့ကျမလည်းမသိပါဘူးလို့ပြောပါတယ် Miss Anguenya ဟာအခုတော့ Useful Link ဆိုတဲ့အစီအစဉ်တစ်ခုကိုစီမံခန့်ခွဲနေပါတယ်ဒီအစီအစဉ်ဟာငယ်ရွယ်သူများကိုအလုပ်ရရှိအောင်အကူအညီပေးတဲ့အစီအစဉ်ဖြစ်ပါတယ်သူမဟာလူတွေတတိမမူမိတဲ့အလုပ်ခွင်ကဘက်လိုက်မှုများစွာနဲ့ကြုံတွေ့ခဲ့ရတယ်လို့အခုလိုပြောပါတယ
် If we're supposed to be this diverse nation and we embrace culture and all of that why should people feel the need to change their identity to get something as important as a job
ကျမတို့ဟာလူမျိုးရေးခွဲပြားတဲ့နိုင်ငံတစ်ခုဖြစ်တဲ့အတွက်ဘာသာပေါင်းစုံလူမျိုးပေါင်းစုံကိုလက်ခံဖို့လိုပါတယ်အလုပ်ရဖို့အတွက်ကျွန်ုပ်တို့မြည်သူမြည်ဝါဖြစ်ကြောင်းကိုပြောင်းလဲတဲ့နယ်ဆိုတဲ့အတွေးဟာတိတ်တဘာဝမကြလာပါဘူး Australian National University ရဲ့လေးလာမှုတစ်ခုမှာအင်္ဂလိပ်စကားပြောနိုင်ငံတွေကမဟုတ်တဲ့လူတွေအလောက်ရှာဖွေဖို့မြင်းမြခက်ခဲကြောင်းတင်ပြထားပါတယ်ဥပမာအားဖြင့် Australia ဒေသခံလူမျိုးတွေဟာအလောက်ရရှိဖို့ English နာမည်ရှိသူတွေထက်35ရာခိုင်နှုန်းပိုများတဲ့ရှောက်လွားတွေကိုတင်ကြရပါတယ်အရှိအလယ်ပိုင်းကလာတဲ့လူတွေကတော့ရှောက်လွား65ရာခိုင်နှုန်းပိုတင်ကြရပါတယ်။တရုတ်နာမည်ရှိသူတွေကတော့အင်တာဗျူးဖြေရဖို့အတွက်တောင်းရှောက်လွား68ရာခိုင်နှုန်းပို၍တင်ကြရပါတယ်။ဗစ်တိုးရီးယားအစိုးရရဲ့ဒီကနဦးအစီအစဉ်ဟာ18လကြာမြင့်မှာဖြစ်ပါတယ
်။ SBS Food မှာကိုချက်ချင်တဲ့အစားအသောက်တွေကိုလေ့လာချက်ပြုတ်နိုင်ပါတယ်။ကဘာတဝမ်းကချက်နီးပြုတ်နီးထောင်တဲ့ချီကိုစမ်းသပ်ချက်ပြုတ်နိုင်ပါတယ် SBS Food ကချက်ပြုတ်ရေးကျွမ်းကျင်သူတွေကနေချက်ပြုတ်နီးတစ်ဆင့်ပြီးတစ်ဆင့်ရှင်းပြထားတာကိုကြည့်ပြီးတော့စမ်းသပ်နိုင်ပါပြီ sbs.com.au/food ကိုသွားပြီးတော့လေ့လာနိုင်ပါတယ်ရှင်